ပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားအနောက်ဘက်ကမ်းခြေကိုဘိုလာဗင်တိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့ရာမှာလူ90နီးပါးသေဆုံးပြီးတော့အများအပြားပျောက်ဆုံးနေတယ်လို့မြောက်ကိုရီးယားအစိုးရပိုင်သတင်းဌာနကကြေညာပါတယ်။လူပေါင်း90လောက်လဲဒဏ်ရာတွေပြင်းထန်ထန်ရရှိသွားတယ်လို့မြောက်ကိုရီးယားဗဟိုသတင်းအေဂျင်စီကကြေညာသွားပါတယ်။မုန်တိုင်းကြောင့်အိုးမက်အိမ်မက်ဖြစ်ခဲ့ရ ျက်စီးသွားတယ်လို့သတင်းဌာနကဆိုပါတယ်။ဘူလာဗင်တိုက်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံရဲ့ဒေသတချို့နဲ့ဂျပန်နိုင်ငံကိုဖျက်ပြီးတော့မြောက်ကိုရီးယားကမ်းရိုးတန်းကိုပြီးခဲ့တဲ့အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာဝင်ရောက်တိုက်ခတ်သွားတာပါ။တပင်တွေအမေရိကကျွတ်ထွက်နေပုံတွေ၊စောက်ဦးခေါင်းမိုးတွေလန်နေတဲ့ပုံတွေ၊လျှက်စစ်ပါဝါလိုင်းတွေပြတ်တောက်နေတဲ့ဗီဒီယိုရိုက်ကူးထားတဲ့ပုံတွေကိုရုပ်မြင်သံကြားကနေပြသနေပါတယ်။